မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးနဲ့စစ်အာဏာရှင်စနစ်ချုပ်ငြိမ်မှုအတွက်ဆိုပြီးတောင်ကိုရီးယားနိုင်ငံရောက်မြန်မာတွေနဲ့မြန်မာအရေးကိုစာနာတဲ့တောင်ကိုရီးယားနိုင်ငံသားတွေကကျောင်းနန်းပြည်ခြံဝမ်းမြို့ခြံဝမ်းဘူရာရှိမှာတနင်္ဂနွေနေ့ကဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒထုတ်ဖော်ပွဲကိုကျောင်းနန်းရောက်နိုင်ငံသားများကူညီစင်တာအပါအဝင်ကိုရီးယားမြန်မာပူးပေါင်းဆောင်ရွက်ရေးအဖွဲ့နဲ့ခြံဝမ်းမြန်မာအသင်းတို့ပူးတွဲကျင်းပခဲ့ကြတာပါ။ဆန္ဒထုတ်ဖော်ပွဲမှာကျောင်းနန်းနိုင်ငံသားကူညီစင်တာကမစ္စတာယီချောဆွန်းကမြန်မာအရေးကိုကိုရီးယားအစိုးရနဲ့ပြည်သူတွေကအခုတက်ပို့ပြီးထောက်ခံကူညီကြဖို့တိုက်တွန်းရင်းမြန်မာ့ຫນွေဥဒေါ်လာရေးဆိုင်ရာတချင်းတွေတည်ဆိုခဲ့ကြတယ်လို့သိရပါတယ်။ဂျပန်နိုင်ငံမှာလည်းတနင်္ဂနွေနေ့ကမြန်မာတွေတိုကျိုမြို့မှာဆန္ဒထုတ်ဖော်ခဲ့ကြပါပါ။လက်ရှိမြန်မာနိုင်ငံရေးအခြေအနေကိုဂျပန်ပြည်သူတွေပုံမှန်သိရှိစေဖို့ညီညွတ်သောတိုင်းသားများအဖွဲ့ AUN ကစူဂါမိုဘူရာရှိမှာဟောပြောခဲ့ပြီးမြန်မာစီဘေးဆောင်ဒုက္ခသည်တွေအတွက်အလှူငွေကောက်ခံခဲ့ကြပါတယ်ခင်ဗျာ။